မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်ဒီဇင်ဘာလ29ရက်နေ့ဗုဒ္ဓဟူးနေ့ညနေခင်းဗီအိုအစီအစဉ်လေးကိုမိတ်ခင်ပြောင်စုမြို့တော်ဝါရှင်တန်ဒီစီကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19.25လို့ကနေတိုက်ရိုက်ထုံးလွှင့်ပေးနေပါတယ်ကျမဤတန်စမဒီညနေခင်းလွယ်အစီအစဉ်လေးကိုတင်ဆက်ပေးတော့မှာပါ
မင်္ဂလာညနေခင်းပါရှင်ကျမသိန်းကြီးထိုက်ပါမြောက်ကိုရီးယားရဲ့ပက်ဒင်းတက်ဒုံးကျည်အစီအစဉ်တွေမှာရေးပါတဲ့အစိုးရတာဝန်ရှိသူနှုတ်ဦးကိုအမေရိကန်ကတန်းခတ်ပိတ်ဆို့လိုက်ပါတယ်ရုရှားကကမကထလုံးမဲ့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲကိုမတက်ဘူးလို့ဆီးရီးယားသဘုံအဖွဲ့တွေကပြောဆိုပါတယ်ဖန်ခံထားတဲ့ Riders သတင်းတောင်နှစ်ဦးကိုတော့ဒီကနေ့ရုံးထုတ်ပါတယ်ဒီသတင်းတွေနဲ့အတူတခြားထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့အတူကြီးညာပါမယ်ရှင
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်လေးနားဆင်ကြရမယ်ဒီမှာ2018ခုနှစ်ငြိမ်းချမ်းရေးအလားအလာနဲ့ပတ်သက်ပြီးတော့
အမြန်သောကော်ဖီပေါ်ပြောလိုက်တော့ဒါပါဖြစ်ဖြစ်ငြိမ်းချမ်းရေးကိုဦးစားပေးအနေနဲ့သွားမဲ့သဘောတော့ရှိတာပါ2018မှာတော့နောက်ပြီးတော့အတော့ရှိနှစ်ဦးမှာတစ်ခါတည်းကိုဒီမက်ဆက်တည်းရာစု
ပေးပို့မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL နိုင်ကဘုံမူကြီးခေါ်ကာကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါဒါပြင်ပြည်တိတ်လူငယ်နှစ်ယောက်ကိုတတ်တဲ့တက်မှုနဲ့အပြစ်ဒေတန်ချခံထားရတဲ့မြန်မာလူငယ်နှစ်ယောက်ရဲ့အမှုအကြောင်းကိုလည်းဒီညနေခင်းမှာနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုအောင်တို့ကကြီးညာပေးသွားမှာပါရှင်
မြောက်ကိုရီးယားအစိုးရရဲ့ပက်ဒင်းတက်ဒုံးကျည်အစီအစဉ်တွေမှာရေးပါတဲ့အခန့်ကဏ္ဍကပါဝင်နေတဲ့အစိုးရရရှိနှုတ်ကိုအမေရိကန်ကတန်ခတ်ပိတ်ဆို့မှုချမှတ်လိုက်ပါတယ်။မြောက်ကိုရီးယားရဲ့ဥပဒေနဲ့မညီတဲ့လက်နက်အစီအစဉ်တွေမှာကင်ဂျုံ6နဲ့ရီယောင်ချိုတို့နှစ်ဦးကအဓိကကျတဲ့ခေါင်းဆောင်တွေဖြစ်တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကိုရီးယားကျွန်းဆွယ်နျူကလ িয়ার အပြည့်အဝကင်းရှင်းရေးနဲ့မြောက်ကိုရီးယားကိုအထူးကြံဖြစ်ရေးအစွမ်းကုန်ဖျားပေးဆောင်ရွက်မှုရဲ့တစိတ်တစ်ပိုက်အဖြစ်နဲ့မြောက်ကိုရီးယားရဲ့ပက်ဒင်းတက်ဒုံးကျည်အစီအစဉ်ရဲ့ခေါင်းဆောင်တွေကိုဘဏ္ဍာရေးဝန်ကြီးဌာနကပြင်ပထားဆောင်ရွက်တာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။မြောက်ကိုရီးယားဘက်ကတင်သွင်းနိုင်မဲ့ဓာတ်ဆီနဲ့ဒီဇယ်ပမာဏကိုကန့်သတ်ပြီးမြောက်ကိုရီးယားနိုင်ငံကိုဒါမှမဟုတ်လဲမြောက်ကိုရီးယားနိုင်ငံအပြင်ကိုတားမြစ်ကုန်စည်တွေသဲယူတယ်လို့တန်လျာရှိတဲ့တင်မောတွေကိုကြက်မှတ်စစ်ဆေးဖို့ဆုံးဖြတ်ချက်ကိုတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှပြီးခဲ့တဲ့တောက်ကြံနေ့ကတညီတညွတ်ထဲအတည်ပြုခဲ့တာပါမြောက်ကိုရီးယားဘက်ကဒုံးကျည်စမ်းသပ်မှုတစ်ခုလုပ်ပြီးတိုင်းအမေရိကန်ပြည်ထောင်စုဘက်ကလည်းဒဏ်ခတ်ပိတ်ဆို့မှုတွေကိုတိုးပြီးတော့ဆောင်ရွက်နေတာဖြစ်ပါတယ်
လိုင်ဘီးရီးယားနိုင်ငံသမ္မတရွေးကောက်ပွဲကျင်းပတာမှာဒီကနေ့မှာတော့ဒီလိုင်ဘီးရီးယားလူထုကမဲပေးနေကြပါတယ်။တကြော့တန်ကျင်းပတဲ့ရွေးကောက်ပွဲရဲ့နောက်ဆုံးမဲရလဒ်တွေအဖြစ်ထွက်လာဖို့ကတော့ရဲအနေငယ်ကြအောင်ပါပါ။လိုင်ဘီးရီးယားဖွဲ့စည်းပုံဥပဒေအရသမ္မတတက်တန်နှစ်ကြိမ်တာဝန်ထမ်းဆောင်ပြီးတဲ့နောက်ရာထူးကနားယူမဲ့သမ္မတအေလန်ဂျွန်ဆန်ဆာလီဖ်ရဲ့နေရာကိုအစားထိုးနိုင်ရေးနာမည်ကျော်ဘောလုံးသမားဟောင်းဂျော့ချ်ဝဲနဲ့ဒုသမ္မတဂျိုးဆက်ဘွာခိုင်တို့ကိုမဲဆန္ဒရှင်တွေရွေးချယ်နေကြတာပါ။အော်တိုဝါဆယ်ရင်းကကျင်းပတဲ့ရွေးကောက်ပွဲမှာအများစုမဲကိုမရခဲ့တာကြောင့်ဝဲနဲ့ဘွာခိုင်တို့နှစ်ဦးဟာနောက်တစ်ကြိမ်ထပ်မံရှင်ပြန်ရတာဖြစ်ပြီးအရင်တစ်ခေါက်ရွေးကောက်ပွဲလောက်တော့လူသိမ့်မလာဘူးလို့မဲရုံဝန်ထမ်းတွေကပြောပါတယ်ဒီဒီကြိမ်ကျင်းပတဲ့ရွေးကောက်ပွဲဟာအရင်တစ်ကြိမ်ကတည်းကပိုစနစ်ကျပြီးပြဿနာအနေငယ်သာရှိတယ်လို့အခဲကတွေကပြောပါတယ်ဒီနှစ်မဲနှစ်ကြိမ်ပြေးဖို့ကြိုးစားခဲ့တဲ့အမျိုးသမီးတဦးကိုတော့ထိမ့်သိမ့်နိုင်ခဲ့တယ်လို့အမျိုးသားရွေးကောက်ပွဲကော်မရှင်ကဆိုပါတယ်သမရလောင်းနှစ်ဦးဟာအလုတ်အကင်ခွင်လန်းပညာရေးနဲ့အခြေခံအဆောက်အုံကိစ္စရပ်တွေနဲ့ပတ်သက်ပြီးမဲဆွယ်စည်းရုံးခဲ့ကြတာပါအကဲကဲဝေဖန်သူတွေကတော့အသက်83နှစ်အရွယ်ဘွာကိုင်ဟာဒုသမရတက်တန်တာဝန်ထမ်းဆောင်စဉ်တုန်းကထူးထူးခြားခြားလုတ်ကင်ခဲ့တာမျိုးမရှိဘူးလို့ပြောဆိုသလိုအသက်52နှစ်အရွယ်ဝဲမှာလည်းနိုင်ငံရေးနဲ့အုပ်ချုပ်မှုအတွေ့အကြုံမျိုးမရှိသလောက်ပဲလို့ပြောကြပါရခင်ဗျာ
ရုရှားနိုင်ငံဆိုချီမြို့မှာကျင်းပမဲ့ရုရှားတို့ဦးဆောင်တဲ့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲကိုဆီးရီးယားပြည်သူတွေထောက်ခံမှုကြဲကြဲပြန့်ပြန့်ရရှိထားပြီးဒီဆွေးနွေးပွဲဟာဆိုရင်ကုလသမဂ္ဂဂျာဝင်ဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အခြေခံတွေချမှတ်ဖို့ရည်ရွယ်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဘရော့ကဒီကနေ့ဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်ကုလသမဂ္ဂရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုရုရှားတို့ရှောင်လွှဲဖို့ကြိုးစားနေတာလို့ဆီးရီးယားသဘုံတွေကပြောဆိုပြီးဆိုချီမှာလုပ်မဲ့ဆွေးနွေးပွဲကိုမတက်ဘူးလို့ဆီးရီးယားသဘုံအဖွဲ့40ကပြောဆိုလိုက်ပြီးတဲ့နောက်မှာရုရှားနိုင်ငံခြားရေးဝန်ကြီးရဲ့အမှတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်ဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်ယာဒုကဆင်ပေးဖို့သဘုံဘက်ကတောင်းဆိုချက်ကိုရုရှားကဆွန့်လွတ်စည်းကြီးနေတယ်လို့လည်းသဘုံတို့ကပြောပါတယ်ဆွေးနွေးပွဲမှာဂျားလူအဖြစ်ဆောင်ရွက်ပေးသူကဘဲမလိုက်ဖဲရိုးဖြောင်သူဖြစ်ရမှာဖြစ်ပြီးဆီးရီးယားအစိုးရရဲ့အင်အားအကြီးဆုံးမဟာမိတ်ဖြစ်တဲ့ရုရှားအနေနဲ့ ဒီကနေ့မှာတော့ဒီလိုက်ဗီးရီးယားလူထုကပြောပါတယ်ဆီးရီးယားအစိုးရကတော့ဆိုချီဆွေးနွေးပွဲကိုတက်မယ်လို့ပြောထားပါတယ်ဆီးရီးယားအတိုက်ခံတွေကိုထောက်ခံတဲ့တူရကီနိုင်ငံကလည်းဆွေးနွေးပွဲကိုတက်ဖို့စီစဉ်ထားပါတယ် ဒါပေမဲ့ဆွေးနွေးပွဲမှာတော့ကတ်အဖွဲ့တွေကိုမဖိတ်ဖို့ပြောနေတာပါဆီးရီးယားကတ်လူမျိုးစုတွေရဲ့ဒီမိုကရက်တစ်ယူနီယံပါတီကတော့သူတို့အနေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာပါဝင်ခွင့်ရှိတယ်လို့ပြောဆိုထားပါတယ်ဂျီနီဗာမှာကျင်းပတဲ့ကုလသမဂ္ဂကြားဝင်ဆောင်ရွက်နေတဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေနဲ့အပြိုင်ရုရှားတူရကီအီရန်တို့ပါဝင်တဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေမ
ာချင်းစာနာမှုဆိုင်ရာကူညီပေးရေးအဖွဲ့ဝင်တွေကကဲထုတ်ခဲ့ပါတယ်။တဘုံတွေထိချုပ်ထားတဲ့အရှိကောက်တာမှာလူမ900လောက်ကိုအရေးပေါ်ကဲထုတ်ဖို့ကုလသမဂ္ဂကတောင်းဆိုခဲ့တာပါ။လူလေးသိန်းကောင်နေထိုင်တဲ့အဲ့ဒီမြို့မှာ2013ခုနှစ်ကစလို့အစားအစာနဲ့စီးပွားတွေမပို့ဆောင်နိုင်ပဲပြတ်တောက်နေတာပါ။ကလေးငယ်များပြားလည်နေထိုင်နေတဲ့အဲ့ဒီဒေသကနေလူဘလောက်များများကဲထုတ်ခဲ့လဲဆိုတာကတော့သေးသေးချာချာမသိရသေးပါဘူး။ပရိပခါတွေဖြစ်ပွားခဲ့တဲ့2011ခုနှစ်ကစလို့အဲ့ဒီဒေသတွင်းကကျန်းမာရေးအခြေအနေဟာအဆိုးရွားဆုံးအနေအထားမှာရောက်နေတယ်လို့ကယ်ဆယ်ရေးတွေကပြောကြားကြောင်း UNICEF ကပြောပါရခင်ဗျာ
။ UAB ကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 1556ไลโดมีดา25กิโลเฮิร์ตซ์11965รูก็นี่ทุ่งเล่นไปได้บาเลยสิ
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဘာသာညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ Writers သတင်းတောင်နှစ်ဦးကိုချုပ်ရဲ့ရမန်အဖြစ်နောက်ထပ်သတင်းနှစ်ပတ်တရားရုံးကအတည်ပြုပေးလိုက်ပါတယ်။ဖန်ဆီးခံရပြီးသတင်းနှစ်ပတ်အကြာဒီကနေ့ Writers သတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုချုပ်ရဲ့ရမန်ထတ်တူးနိုင်ဖို့ပထမဆုံးအချိန်ရုံးထုတ်တာဖြစ်ပြီးတရားရုံးကအတည်ပြုပေးတာဖြစ်ပါတယ်။သူတို့ကတော့အင်းစိန်အချင်းထောင်မှထိမ့်သိမ့်မှဖြစ်ပါတယ်။ဒုတိယမြောက်ရုံချိန်ကတော့ဇန်နဝါရီလ10ရက်နေ့မှဖြစ်ပါတယ်။ဒီဇင်ဘာလ12ရက်နေ့ကဖမ်းဆီးခံရပြီးချိန်နောက်ပိုင်းဒီသတင်းတောင်နှစ်ဦးကိုဒီကနေ့ရုံထုတ်တာကတော့ပထမဆုံးအချိန်မိသားစုနဲ့တွေ့ခွင့်ရတာလည်းဖြစ်ပါတယ်။ဖမ်းဆီးခံရပြီးချိန်ကလေးကသူတို့ကိုဘယ်မှာထိမ့်သိမ့်ထားတယ်လဲဆိုတာမသိရသလိုမိသားစုနဲ့လည်းတွေ့ခွင့်မရဖြစ်ခဲ့တာပါ။ဒီကနေ့တရားရုံထုတ်မှာတော့မိသားစုဝင်တွေသတင်းထောက်တွေတရားရုံမှာအပြည့်ရောက်ရှိခဲ့ကြတာပါ။ဖမ်းဆီးခံထားတဲ့သတင်းထောက်ကိုဝါလုံးကတော့သူနဲ့သူမိတ်ဆွေတို့ဟာဥပဒေချိုးဖောက်ခဲ့တာမရှိဘူးလို့ပြောဆိုခဲ့တယ်လို့သူတို့ကိုနှိပ်စက်ညှဉ်းပန်းတာလည်းမရှိဘူးလို့ပြောဆိုခဲ့ပါတယ်။ရိုဟင်ဂျာတွေတိတ်နေချီထွက်ပြေးရတဲ့ရခိုင်ပြည်နယ်တွင်းမတည်ငြိမ်မှုတွေနဲ့သက်ဆိုင်တဲ့ဆိုက်ရက်စတန်းတွေလက်ဝဲတွေ့ရှိမှုနဲ့အသက်32နှစ်အရွယ်ကိုဝါလုံးနဲ့အသက်28နှစ်အရွယ်ကိုကျော်စိုးဦးတို့နှစ်ဦးကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့အစိုးရကဖမ်းဆီးခဲ့တာဖြစ်ပါတယ်။တကယ်လို့အစိုးရဆွဆွဲတဲ့အတိုင်းနိုင်ငံတော်လျှို့ဝှက်ချက်အဥပဒေကိုချိုးဖောက်ကြောင်းစီရင်ချက်ချမှတ်ခံရရင်တော့ထောင်ဒဏ်14နှစ်အထိကြာခံရနိုင်ပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံမှာရာဇဝတ်မှုဖြစ်ပွားမှုနှုန်း5ပုံတစ်ပုံလောက်အထိအခုနှစ်အတွင်းကျဆင်းသွားပါတယ်။နိုင်ငံတကာကလူခွင့်ချိုးဖောက်မှုဖြစ်တယ်လို့ဆွဆွဲထားတဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေရဲ့မွေးရစေဝါတိုက်ဖက်နေနေမှုဆောင်ရွက်ချက်တွေကြောင့်အခုလိုရာဇဝတ်မှုတွေရောကြသွားတာဖြစ်နေနေဆိုပြီးလူများအတွက်လည်းကျေနပ်စရာဖြစ်စေသားပါဒီနေ့ဆမ်းမိုင်းကဆက်လို့နိုဝင်ဘာလအတွင်းလူတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့အဆောက်အဦတွေကိုပြစ်မှတ်ထားတိုက်ခိုက်ကျူးလွန်တဲ့ရာဇဝတ်မှုတွေဟာ2016ခုနှစ်ကတည်းကစာရင်27.8%ရာခိုင်နှုန်းကြီးကျဆင်းသွားတယ်လို့ဖိလစ်ပိုင်မျိုးသားရဲတပ်ဖွဲ့ကသတင်းထုတ်ပြန်ကြောင်းဒေတာရင်းမီဒီယာတွေမှာဖော်ပြကြပါတယ်သမရဒူတာတေးရဲ့အငင်းပွားပွေရာမူရေးစေဝါနှင်းနှင်းဆောင်ရွက်မှုနဲ့ရဲတပ်ဖွဲ့ရဲ့ဗက်ပေါင်းစုံကကြိုးပမ်းအထောက်အမှုတွေကြောင့်အခုလိုအခြေအနေတိုးလာတာဖြစ်တယ်လို့အခဲကတချို့ကထောက်ပြကြပါရယ်အခုနှစ်17လအတွင်းရာဇဝတ်မှုသတိန်းကျော်ယုံလောက်သာဖြစ်ပွားခဲ့ပေမဲ့လူသက်မှုတွေကတော့တိုးလာတယ်လို့ဆိုရတယ်သမရပြောခွင့်ရတော့ရာဇဝတ်မှု35ရာခိုင်နှုန်းအထိကျဆင်းသွားတယ်လို့တင်းလာနေရုံကသတင်းတောက်တွေကိုပြောခဲ့ပေမဲ့အသေးစိတ်ကိုတော့ပြောမတော်ပါဘူး2016ခုနှစ်ဇွန်လကသမရတာဝန်စတင်ထမ်းဆောင်ခဲ့တဲ့ဒူတာဒီကရဲတပ်ဖွဲ့အနေနဲ့ငွေရေးစေဝါရောင်းဝယ်ဖောက်ကားသူတွေကိုတရားဥပဒေကြောင်းအရဖမ်းဆီးရုံးတင်တာမျိုးထက်တခါတည်းတုတ်တင်ရှင်းလင်းဖို့ခွင့်ပြုခဲ့တယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေနဲ့အတိုက်ခံအင်အားစုတွေကယူဆထားတာပါ။နယူးယောက်ခြေဆိုင် HRW လူ့ခွင့်ရေးအဖွဲ့ကြီးကလည်းသမရဒူတာဒီလက်ထက်မှာလူ5000လောက်အသက်ခံရရတယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။
Japan နဲ့ ချက် တပ်ဖွဲ့တွေက လိန်ကျွန်းတွေအဖြစ် အတ္တမ အသုံးပြုခံခဲ့ရတဲ့ ကိုရီးယား အမျိုးသမီးတွေကိစ္စကို ဖြေရှင်းနိုင်ရင် Japan နဲ့ တောင်ကိုရီးယားအကြား 2015 ခုနှစ်က ရရှိထားတဲ့ သဘောတူညီချက်က မလုံလောက်ဘူးလို့ ကိုရီးယား အထူးလုပ်ငန်းအဖွဲ့က ဒီကနေ့ ဗုဒ္ဓဟူးနေ့မှာ ကြေညာလိုက်ပါတယ် တောင်ကိုရီးယား သမ္မတဟောင်းပတ်ကွန်ဟေ အစိုးရလက်ထက်မှာ တောင်ကိုရီးယား နဲ့ ဂျပန် ကြား သဘောတူညီချက် ရရှိတာဖြစ်ပါတယ် ကိုရီးယား ကျွန်းဆွယ်ကို 1910 ပြည်နှစ်နဲ့ 1945 ခုနှစ်ကြား ဂျပန်ရဲ့ ဖိနှိပ်အုပ်ချုပ်မှုအတွင်း ဂျပန် တပ်ဖွဲ့တွေရဲ့ လုပ်ရက်တွေအပေါ် တောင်းပန်ဖို့ ဂျပန် ဘက်က သဘောတူခဲ့ပြီး ဒုက္ခ ခံခဲ့ရသူတွေကို ထောက်ပံ့ရင် ရန်ပုံငွေ တည်ထောင်ဖို့ ဒေါ်လာ 8,000 ပေးဖို့လည်း သဘောတူခဲ့တာပါ ဂျပန် စစ်တပ်ရဲ့ စောင့်ကြားမြိုင်တွေမှာ လိင်ပိုင်းဆိုင်ရာ ဖျော်ဖြေသူ ပျော်တော်ဆက် အမျိုးသမီးတွေရဲ့ သဘောထားကို ရယူဖို့ တောင်ကိုရီးယား စစ်ဆက် ညှိနှိုင်းသူတွေဘက်က ပြက်ကွက်ခဲ့တယ်လို့ အထူးလုပ်ငန်းအဖွဲ့ရဲ့ အစိုးရခန်းစာက ဖော်ပြတာပါ ဒုတိယ ကမ္ဘာစစ်ကာလ အတွင်း ကိုရီးယား အမျိုးသမီး အများစု ပါတဲ့ အာရှတလွားက အမျိོ་သမီးပေါင်း 2,000ကျော်လောက် အတင်းအဓမ္မ လိင်ပိုင်းဆိုင်ရာ ချွန့်ပြုတ်ခံခဲ့ရတယ်လို့ သမိုင်းပညာရှင်တွေက ယုံကြည်ထားကြတာပါ ဒီကနေ့ ဗုဒ္ဓဟူးနေ့ သတင်းစာရှင်းလင်းပွဲမှာတော့ တောင်ကိုရီးယား နိုင်ငံခြားရေးဝန်ကြီးက ဒီဒုက္ခဇိုးကြီးခံစားခဲ့ရတဲ့ အသက်ရှင်ကျန်ရစ်သူတွေကို တောင်းပန်ခဲ့ပါတယ် ဒါပေမဲ့လည်း ဂျပန် နိုင်ငံခြားရေးဝန်ကြီး တာရို ကိုနိုကတော့ တောင်ကိုရီးယား အစိုးရ အနေနဲ့ သဘောတူညီချက်ကို ဆက်ပြီး စောင့်ထိန်လိုက်နာဖို့ ကြေညာချက်ထုတ် တိုက်တွန်းပါတယ် ဒီသဘောတူညီချက်ကို တောင်ကိုရီးယား ဘက်က ပြင်ဆင်ဖို့ ကြိုးစားရင်း ပြက်ပြယ်သွားနိုင်တယ်လို့လည်း သတိပေးထားပါတယ်ရှင်
လွန်ခဲ့တဲ့သတင်းပတ်ကကျင်းပခဲ့တဲ့ ကက်တလန် ဒေသတွင်းရေးကောက်ပွဲမှာ ಸ್ಪೇನ್ ನಿಂಗೆಗ ಕ್ರಿಕೆಟ್ ಚೆನ್ನೆ ದೂರಿ ಬಕ ಅನನ್ಯ ಆಗೇಬಿ ಮೇಲೆ ತರು ಅನಿನೆ ದೇತಾ ಅಸೂಯ ಫ್ವೇಬು ಸ್ಪೇನ್ ಬಹು ಅಸೂಯಗ ಪೈಸೋ ದಾಸಿ ನೈನ್ ಜಾಂ ಆನಾಯ ಪಾಪ್ಯುಲರ್ ಪಾರ್ಟಿ ಅಜಿರನ್ ಯಾಶಿಯುಗ ಬ್ಯೋಲೈ ಬಾರೆ ಕ್ರಿಕೆಟ್ ಯೇ ಲುಲಾರೆ ಕ್ಯಾಟಲನ್ ಲುಟ್ಟೋ ಅಟ್ವಿನ್ ಅಮ್ಯಾಸುಗ ಸೈವನ್ ಕ್ವೇಬ್ಯಾ ನೀಜಾರೆ ಲುಲೆ ಸೋವಾರೆ ಕ್ಯಾಟಲನ್ ಲುಟ್ಟೋ ರಿಂಗ ಆಸಾ ಜೀರೆ ಕಾಂಗ್ಸಾಂ ದಚುಕುಲೆ ಠಾಂ ತ್ವೇನ್ ಚಿನ್ ಚಾರಾ ನೈಂಗನ್ ರಿಂಗ ನಿ ಟ್ವಕ್ಕೋ ಸಾಂಯೆ ತ್ವಾನೈನ್ ಜಾಂ ಲೆ ತರಿನ್ ನಿ ಟ್ವಕ್ಪೋ ನಿವಾರೆ ရွေးကောက်ပွဲမှာ ပါဝင် ရှင်ပြန်ခဲ့တဲ့ ပါတီ 9 ပါတီ အနည်း 29 ရာခိုင် နှုန်းနဲ့ အနိုင်ရခဲ့တဲ့ ဗဟု လက်ရရင်း ခေါင်းဆောင် ဖြစ်သူ Citizen Party က NS Arimadas ဦးဆောင်တဲ့ ညွန်ပေါင်း အစိုးရ ဖွဲ့နိုင်ရင် အဲ့ဒီ အစိုးရ ဖွဲ့ကို စပိန် ဗဟု အစိုးရက တိုက်ရိုက် ထိန်းချုပ်သွားနိုင်တဲ့ အလားအလာတွေ ထွက်ပေါ်နေပါတယ် ဘယ်ဂျီယမ်မှာ ရောက်နေတဲ့ ကက်တလန် အုပ်ချုပ်ရေးမှု Carles Puig Demont နဲ့ တွေ့ဆုံဖို့ အစီအစဉ် ရှိလာ ဆိုတဲ့ သတင်းတောက်တွေရဲ့ အမေးကိုတော့ ဒီ တောက်ကြနေတဲ့ က စပိန် ဝန်ကြီးချုပ်က ತೂ ಅನಿನೆ ಐಲೋ ತ್ವೇಸೋಂ ಬೋ ಮಶಿಬು ಲೋ ಪ್ಯೋಸೋ ಕೇ ವಾರೆ ಕ್ಯಾ
ಮತ್ತೆಯಿನ್ ಠನೆ ಕೋ ಅನೋ ಗಾ ತದಿನೆ ಕೋ ಜಿನ್ಯಾ ಬೇ ಕೇ ಜಾರಾ ಬಾ ಅಕು ಸೆಟ್ ಪಿರೋ ತದಿನ್ ಸಾಮಾರೆ ಕೋ ಟಿನ್ ಸೆಟ್ ಪೇ ಮಾ ಬೆ ಅಕು ಯಿನ್ ಸೋಂ ನಾ ಅಕು ಲಾ ಮೆ 2018 ನಿಂಜೇಯಿ ಅಲಾ ಲಾ ಅಚಾ ಎನ್ಜಿ ಮಾ ಲಮ್ಮೆ ಯೀ ಠೂ ಠಾ ರೆ ಕಾಂಗ್ಸಾನ್ ನೋ ಯೇ ಪ್ಯೋಸೋ ಜೆ ಕೋ ಟಿನ್ ಸೆಟ್ ಪೇ ತಮಾ ರೆ 2018 ခုနှစ်လွတ်လပ်ရေးနှစ်အမျိုးသားရေးဥတီချက်တွေကိုလက်တွေ့အကောင်အထည်ဖော်နိုင်ရင်လာမယ့်နှစ်ဟာငင်းကြေးလုပ်ငန်းစဉ်ဟာပုံမှုတိုးတက်လာနိုင်တယ်လို့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်ရေးဆေးရေးသဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့တိုင်းနာခေါင်းဆောင်တဦးကပြောလိုက်ပါတယ်။နိုင်ငံရေးသုံးသပ်သူတွေကတော့ဒီ 2018မှာကြုံတွေ့ရတဲ့အခြေအနေကိုတင်ငန်းစာယူပြောင်းလဲနိုင်မှသာအလားအလာကောင်းနိုင်မယ်လို့ယူဆကြပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ 2018 ခုနှစ်မြို့ခွန်နယ်ဆယ်ပြည့်လွတ်လပ်ရေးနှစ်အမျိုးသားရေးဥတီချက်တွေကိုအစိုးရကထုတ်ပြန်ထားရမှာငင်းချမ်းရေးကိုအမြန်ဆုံးအကောင်အထည်ဖော်ဖို့နိုင်ငံရေးဆွေးနွေးပွဲတွေကနေတစ်ဆင့်ငင်းချမ်းရေးပန်းတိုင်ကိုရောက်ရှိအောင်တိုင်းရင်းသားအားလုံးကနိုင်ငံတော်နဲ့ပူးပေါင်းပါဝင်ဖို့ဆိုတဲ့အချက်တွေပါဝင်ပါတယ် တနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ပိုးမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO
နာယကဘုံမူကြီးခွန်အုပ်ကာကနှစ်ထောင်တစ်ဆယ့်ရှစ်ခုနှစ်ငင်းချမ်းရေးအလားအလာကိုအခုလိုတုံးသက်ပြောဆိုပါတယ်အမြန်တော့ကောက်ခဲ့ပေါ်ပြောလိုက်တော့ဒါဘာဖြစ်ဖြစ်ငင်းချမ်းရေးကိုဦးစားပေးနေတဲ့သွားမဲ့ဘောတော့ရှိတာပါနှစ်ထောင်ဖြစ်မှာတော့နောက်ပြီးတော့အတော့ရှိနှစ်ဦးမှတခါတည်းကိုဒီမက်ဆက်တွေရသူပင်လုံးပြောင်းသူငင်းချမ်းကြီးလာကောင်တခါတည်းဆက်သွားမယ်ဆိုတော့
ကျွန်တော်တို့အချိန်ကြီးကောင်းရင်ကောင်းသလိုကျွန်တော်တို့ဒီ NCA နဲ့မန်ရီဆွေးနွေးပွဲလုပ်ငန်းတွေမှာပူးပေါင်းပါဝင်လာဖို့အတွက်အဖွဲ့တွေတိုးလာနိုင်တယ်လို့တော့ကျွန်တော်မြင်လာပါဗျ။ကုံဆုံးတော့မဲ့2018ခုနှစ်ကိုငင်းချမ်းရေးနှစ်အဖြစ်သတ်မှတ်ဆောင်ရွက်ခဲ့ပေမဲ့နှစ်ကုန်ကနီးကာလမှာလက်နက်ကိုင်အဖွဲ့တွေကရှမ်းပြည်နယ်မြောက်ပိုင်းမူဆယ်တရ95ဆခန်းကိုပစ်ခတ်မှု ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA ဌာနချုပ်လိုင်စာကိုတက်မတော်ကပြစ်ခတ်မှုကီအမျိုးသားတိုးတက်ရေးပါတီ KNPP ကရဲဘော် 3ယောက်ကိုတက်မတော်ဘက်ကတပ်ဖြတ်မှုရှမ်းပြည်နယ်အတွင်းအကျိုးနိုင်ငံရေးဆွေးနွေးပွဲတွေဟန်တာခံရမှုစတာတွေဟာငင်းချမ်းရေးလုပ်ငန်းစဉ်အတွက်အဟန့်အတားတွေဖြစ်သုံးသက်တာတွေရှိနေပါတယ်။ဒ ီချက်တွေအပေါ်မှာတော့ဘုံမူကြီးခွန်ဥကာကအခုလိုပြောပါတယ်
အခုချင်းကောက်ရင်တော့စဉ်းစားကြပါဘူးသူတော့ချုပ်ပြီးတော့ကျင်းတာဟန်တာတော့မဟုတ်ဘူးဗျဒီအဖြစ်အပျက်တစ်ခုချင်းဟာဟာလာသူ့ရဲ့နောက်ခံအကြောင်းရှိတာပါဗျာနော်ဒါဒီ FA ထိုးခြင်းမထိုးခြင်းနဲ့မဆိုင်ဘူးဒါမဲ့ဒီကပြပနာတွေကိုဖြည့်ရှင်းဖို့ဆိုရင်တော့ FA ထိုးရင်တော့ဖြည့်ရှင်းမဲ့ mechanism ပဲခေါ်တာပေါ့နီးနာတော့ရှိတာပေါ့မထိုးရင်တော့နီးနာမရှိဘူးပေါ့ဗျာအဲ့ဒီလိုတော့ဖြစ်တတ်တာပါ
2018ခုနှစ်အတွင်းငင်းကြဲရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့ဆိုရင်နိုင်ငံရေးဆွေးနွေးပွဲတွေကိုအားပေးဖို့လိုအပ်ကြောင်းလည်းအခုလိုထောက်ပြပါတယ
်။ငင်းကြဲရေးလုပ်ငန်းစဉ်မှာအခုအဓိကပါနေတာနိုင်ငံရေးဆွေးနွေးပွဲတွေဖြစ်တာ။ဒါကြောင့်နိုင်ငံရေးဆွေးနွေးပွဲတွေကိုအမျိုးသားအဆင့်နော်ဒေသအဆင့်အကြောင်းအရာလိုက်အမျိုးမျိုးဆွေးနွေးပြန်ပေးဖို့လိုတယ်ဗျ။ကြေကြပြတ်ဆွေးနွေးပြီးတော့ဒီအနောက်ချက်မရှိပါဘူးဗျာ။နိုင်ငံရေးလိုအပ်ချက်တွေကိုလူမျိုးစီးစီးအစီအွေတီးတီးကတည်ပြတာကိုတသက်တည်းရာသူပင်လုံးကိုပယ်သွားပါဗျာဒီနိုင်ငံရေးလုပ်ငန်းစဉ်တွေရှင်းတာနေကြမယ်အမြငင်းကြီးလုပ်ငန်းစဉ်ကလည်းရှိကိုတိုးနေပါပဲဗျာ
နိုင်ငံရေးလေးလာတုံးသက်သူဦးမောင်မောင်ဆိုးကတော့2019ခုနှစ်မှာကြုံတွေ့ခဲ့တဲ့အခြေအနေတွေကိုသင်ခန်းစာယူပြီးပြောင်းလဲနိုင်မှသာအလားအလာကောင်းနိုင်ကြောင်းအခုလိုတုံးသက်ပါတယ
်ပါဝင်နေတဲ့ဘယ်အလုံးကငင်းကြီးလုပ်ငန်းတွေမဆောင်ရွက်မယ်လို့ဆိုပေမဲ့ဒီရေလုံးစင်းနဲ့ပတ်သက်တဲ့ကိုယ့်ရဲ့ရည်မှန်းချက်ပေါင်းမြောင်းအောင်ခင်ဗျားသုံးမှရမယ်ဆိုရက်ဒီတမျိုးကြစဉ်းစားနည်းနဲ့စဉ်းစားအဲ့ mindset မပြောင်းနိုင်ရဘူးဗျအဲ့တော့အတ္တနာဖြစ်နေအဲ့တော့တကယ်လို့သာကျွန်တော်အခု2019ပုံစံအတိုင်းဆက်သွားနေမယ်ဆိုရင်တော့2008မှာအကျက်သေးပူကြည့်လိမ့်မယ်ဒါ2019မှာရှိရအတွေ့ရတဲ့ဟာတွေကိုအဲဘယ်အားလုံးကညီကုန်းချုပ်ပြီးတော့အဲပြောင်းလဲနိုင်မှာပဲ2018မှာလမ်းစရှာတွေ့နိုင်နေမယ်လို့ထင်ပါတယ်
2019ခုနှစ်အတွင်းမှာမူလ NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကနေထပ်မံတိုးတက်လာတာမရှိခဲ့ပါဘူး။လောလောဆယ်မှာထိုင်းနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့၄ဖွဲ့ပါဝင်တဲ့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ဟာ KNPB ကရဲဘော်တွေတပြတ်ခံရတာကြောင့် NCA မှာပါဝင်လက်မှတ်ရေးထိုးရေးအတွက်အဖူးအထစ်တွေဖြစ်လာနေတယ်လို့တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့၇ဖွဲ့ပါဝင်တဲ့ FPNCC ကနိုင်ငံရေးဆွေးနွေးရေးအဖွဲ့နဲ့အစိုးရအကြားမှာလည်းငင်းချမ်းရေးဆွေးနွေးဖို့အတွက်တိကျတဲ့ညှိနှိုင်းမှုတွေအခုအချိန်ထိမရရှိသေးပါဘူး
။ကုမှုစော်တင်ဆက်ပေးထားတာဖြစ်ပါတယ်။ခုခါမှာတော့ဒီလေးကျွန်းလူတက်မှုနဲ့တည်တံ့ကြခင်ထားရတဲ့မြန်မာလူငယ်နှစ်ယောက်အမှုအကြောင်းကိုတင်ဆက်ပေးကြပါတယ်။ပြည်ထောင်လူငယ်နှစ်ယောက်ဖြစ်တဲ့ Hannah Withridge နဲ့ David Miller တို့ထိုင်းနိုင်ငံကော့တောင်ကျွန်းပေါ်မှာတပ်ဖြတ်ခံရမှုနဲ့တည်တံ့အပြစ်ကြခံနေတဲ့မြန်မာလူငယ်နှစ်ယောက်ရဲ့နောက်ဆုံးအယူခံအပေါ်အစိုးရရှိနေဘက်ကခုခံခြေပဖို့တရားရုံးချုပ်ကထပ်မံခွင့်ပြုလိုက်ပါတယ်။မြန်မာလူငယ်တွေဘက်ကတင်ထားတဲ့နောက်ဆုံးယူခံနဲ့ပတ်သက်လို့အစိုးရရှိနေတွေဘက်က၄ချိန်မြောက်ခုခံဖို့တောင်းခံတာကိုတရားရုံးချုပ်အခုတခါမှလည်းလက်ခံပြီးတော့2018ခုနှစ်ဇန်နဝါရီလ23ရက်နေ့ထိခွင့်ပြုပေးလိုက်တာဖြစ်ပါတယ်။ဒီအကြောင်းပြည်စုံကိုထိုင်းခြေဆိုင် View မြန်မာပိုင်းသတင်းတောက်မင်းအိမာကသတင်းပေးပို့ထားပါတယ်
။ဗြိတိသျှလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လက်ကျုံးလူတက်မှုနဲ့ပတ်သက်လို့တည်ရန်ပေးခြင်းခံထားရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုဩဂတ်လ21ရက်နေ့မှာတော့ကော့စမွေတရားရုံးကနေတဆင့်ထိုင်းဗဟိုတရားရုံးချုပ်ကိုတင်ထားခဲ့ပြီးစက်တင်ဘာလ18ရက်နေ့မှာတော့တရားရုံးကနေအယူခံကိုလက်ခံခဲ့ပါတယ်ဒီအယူခံပေါ်အစိုးရရှိနေတဲ့ဘက်ကခုခံခြေပနိုင်ဖို့ပြင်ဆင်ချိန်တလထပ်တိုးပေးဖို့တောင်းခံတာကိုတရားရုံးချုပ်ကခွင့်ပြုပေးခဲ့တာပါအခုအစိုးရရှိနေတဲ့ခွင့်တောင်းမှုကိုတရားရုံးချုပ်က၄ချိန်မြောက်လက်ခံခဲ့ပြီးလာမယ့်ဇန်နဝါရီလ23ရက်နေ့ထိအချိန်ဆိုင်ပေးခဲ့တာဖြစ်တယ်ဆိုပြီးတရားခဏ်ရဲ့အကျိုးကိုဆောင်ရွက်ပေးနေတဲ့မြန်မာတန်ရုံးရဲ့ဥပဒေအကြံပေးရှေ့နေဦးအောင်မျိုးစံကပြောပါတယ်
။ဆိုင်အစိုးရရှေ့နေဘက်ကနေပြီးတော့ဒီခုခံခြေပတဲ့လျှောက်လက်ချက်ပြင်မှုအတွက်အဆင်ပြေဖြစ်သေးဘူးဆိုပြီးတော့ရချင်းတလားဆက်တောင်းပါတယ်။အဲ့ဒါကြောင့်23ရက်တလား2018ခုနှစ်အထိအချိန်တစ်ခတ်တိုးပေးလိုက်ပါတယ်။တရားရုံးချုပ်ကမဟုတ်ပါဘူး။ဒါပါဆိုရင်ဇရုထအကျင့်ဖြစ်တော့ပါပြီခင်ဗျ။အစ်မလုံးတရားရုံးနေရမှန်ပြတာမှန်တမ်းနဲ့စီရင်ဆုံးဖြတ်မှုကိုပြုလုပ်ကြပါတယ်။အဲ့လိုပြုလုပ်တဲ့အခါမှာတရားလူတရားခံဘက်ကဒီစာရက်စာရန်အယူခံမှုလျှောက်လက်ချက်တွေကိုပြည့်စုံအောင်သူကဟိုလက်ခံရယူခြင်းတဲ့ဘောရှိပါတယ်။ဒါမှသာလျှင်သူတို့ဘယ်သူအချူဖြစ်ဖြစ်အမဲကြီးစားတဲ့အမိန့်ဟာဒီနှစ်ဖက်စလုံးရဲ့ကြောက်ကြက်ဖြစ်တယ်မူပြီးပြီးတော့သုံးသပ်ပြီးခြားတယ်ဆိုတာမျိုးပေါ်ပေါက်အောင်လို့ပါ
မြန်မာလူငယ်နှစ်ဦးကိုအမြင့်ဆုံးတည်တံ့ပေးထားတဲ့လက်ကျောမှုနဲ့ပတ်သက်လို့တရားခဏ်အကျိုးဆောင်တွေဘက်ကတော့တက်တည်ခိုင်လုံမှုမရှိဘူးဆိုပြီးယူဆနေတာပါဒီအတွက်သူတို့နဲ့ပတ်သက်တဲ့အယူခံစာမျက်နှာပေါင်း319မျက်နှာကိုတင်ပြထားတဲ့အတွက်လက်ကျောလူတက်မှုနဲ့တည်တံ့ချမှတ်ခံရတဲ့ကိုဇော်လင်းနဲ့ကိုဝင်းစော်ထွန်းတို့ဟာလွတ်မြောက်လိမ့်မယ်လို့အခိုင်အမာယုံကြည်နေတယ်လို့လည်းရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
ว่าอังเกดูการดิเฟลีดีลาลาบิโอเมสุนโนอีสเกลีดีมูเนปัตเตลัวเกลีดีฮาปิชิเดลูโมกูปัตเตลูคันลุนซาเตติกันท่องทางจานเนกูยี่มีเตติเลมชิบุสุบิโอโตเซอเปลลาลาบะทูดูเวดูดัลเลนเนปัสูเรปาวดูมากูดีเอเนมบิบุสุราอิลูดัลเลนเนโกไกคาวยี่มชิบุสุนิลูมาตาบุสุราชินเนเรกิซาบะแต่จำว่าโตเซอเปลลาเรอันนี้ทายาเลคินิยาคาวเนดีอังเกดูเตเนต้องว่าเดเซกุเมนาชีเรอายุงานโชลาปอมาเล สุราชินีเวก้าใครลงเนี่ยคู่กันเชียร์ปัจจัยดีเปลี่ยนเปียโอเชลเลชามันดูเด็ดบอลาชามันดูในเงี้ยเด็ดบอลาแต่เจ้ามูจานี่เลยสุราชินีมาเลยชินดายเนาะแต่อายุเจ้ากันนะเพ่แฟร์แฟร์นี่เล็กขันปีเด็ดเชียร์มาหรอไม่ชาบาลีไหมไม่ชาเลยขันมาเลยที่มีอะคลีดีเด็ดก้อมมูเนี่ยชีพเชียร์เมสุราอังเกลวายุ่งจีบาร์เลยยามาเชียร์เปียโลดมาแค่แมนจีลีดองล้อลุลูกันนี่เด็ดไทยในเงี้ยเต้าไม่งาก็ต้องขอเลยเจ้าปั้นที่เจ้ามาแต่เท่าเสรีกูเนี่
Muma, Nyama Shibang Lung and Niao Pite, Go Windsor Tone, Gozo Lenogo, Luta Mumremu, Bisi Luyumu Bawe, and Mukona Mune, Tia Swegare, Tining and Cosmo Gentama, Pansi Canayare, Throne Yago, Natau Sangaku Nico Maro, Tining and Cosmo Tia Yongani, Luta Mune, Mizo Pitan, Pitan Big Abbey, Banquan Gentama, Select Tainting Tabarish.
Main matrim people tie up chipare, viewing any podun in any seasonigo diet toll and pinny bare. So viewing any toll in a video season a power, Yomian Tanja seasonigo, view a Facebook sign in a pite, view a Burmese news ma, did a toll in a chin at the dinette, diet paying nas in a marish.
Well, Myanmar has many great products and services that are very attractive to the United States.
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolution.
ဒီဘက်ပတ်ဆောင်မရရအောင်ရှာတယ်။ဘယ်နဲ့ပိုင်းကိုဈေးပိုးရအောင်ရှာတယ်။မြန်မာနိုင်ငံကငွေကြီးရေးဈေးကွက်အလုပ်ကိုင်တဲ့အခွင့်အလမ်းပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်
တော်တာရှင်မနေနဲ့ဗီအိုအေနေပြီးတော့ထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့စာရေးသားပေးဖို့ခြင်းနဲ့သတင်းချင်းတွေတောင်းခြင်းနဲ့ဆိုရင်တော့
ဖလက်စာဝတ္ထုဆက်ပြီးဖလုံးမရတာနဲ့လမ်းတင်ထွက်ကြောင်းမိနေတယ်ဒီသမဏတညာနေကြတယ်များအပြင်မှာအေးဆဲသလောက်ရင်းနေတော့ပူလောင်နေစေဒီလောက်ကျိုးသားအိတ်လဲအိတ်လုံးမရတာနဲ့ ลำเจนทั่วช่องมีเดซิมมานาตะญาตาณีเดละลออะเตมมาเอเจนละลอเนมาปูลองนี้เดจิตโซเอเยคนนาเจนนี้จิตโซ ဆောင်ချဖို့မောင်းနေဆုံးထင်းရောတာနဲ့ကိုလန်းကိုဆဲရှောက်ကြမယ်ဒီစမတ်တာတညာတာနေရလာလို့အမြင်မှာအေးတန်းသလောက်ပြောင်းဆောင်နေတယ် ချစ်လက်စားချစ်ဖို့မောင်းလေစွန်ထရောတာနဲ့ကိုယ်လမ်းကိုဆက်လျှောက်ကြပြီဒီသမညာတညာတာနေတဲ့လားလို့အပြင်မှာအေးတန်းလောက်သူမျိုးဆန်းဆောင်နေစေ
တကူရသည်အတွက်ဆောင်းလချင်းလေးကိုသောတာရှင်တွေကြိုက်ကြမယ်လို့မျှော်လင့်ပါတယ်။ VOA ကနေပေါ်တူနီညနေခင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။သောတာရှင်များရှင်မြကြခင်မှာတင်ဆက်ပေးမယ့် VOA American တန်ညဘက်9:00နာရီထိမြန်မာဘာသာစီစဉ်နေမှာတော့မြန်မာလူတွေနဲ့ကျမ်းမာရေးစီစဉ်ဦးကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်အပြင်အပတ်စဉ်အားကစားကဏ္ဍအစတွေကိုလည်းနားဆင်ကြမှာပါရှင်။ခုထမှာတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြေညာချက်ကိုမတ်တင်ကြီးထက်ကကြီးညာပေးပါမယ်ရှင
်။မြောက်ကိုရီးယားအစိုးရရဲ့ပဲရင်တပ်ဒုံးကျည်စီစဉ်တွင်မှရေးပါတဲ့အခန်းကဏ္ဍကပါဝင်နေတဲ့အစိုးရရရှိနှုတ်ကိုအမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုချမှတ်လိုက်ပါတယ်။မြောက်ကိုရီးယားရဲ့ဥပဒေနဲ့မညီတဲ့လက်နက်အစီအစဉ်တွေမှာကင်ဂျုံဆစ်နဲ့ရီယောင်ချိုတို့နှစ်ဦးကအဓိကကြတဲ့ခေါင်းဆောင်တွေဖြစ်တယ်လို့အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကကြေညာချက်မှာဖော်ပြပါတယ်။ကိုရီးယားကျွန်းဆွယ်နျူကလ িয়ার အဖြစ်အဝါကင်းရှင်းရေးနဲ့မြောက်ကိုရီးယားကိုအထူးကြံဖြစ်ရဲ့အစွမ်းကုန်ဖိအားပေးဆောင်ရွက်မှုရဲ့တစိုက်တစ်ပိုက်ဖြစ်နေမြောက်ကိုရီးယားရဲ့ပဲရင်တပ်ဒုံးကျည်အစီအစဉ်ရဲ့ခေါင်းဆောင်တွေကိုဗဏ္ဍာရေးဝန်ကြီးဌာနကပြစ်မှတ်ထားဆောင်ရွက်တာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။လိုင်ဘေးရီးယားနိုင်ငံသမ္မတရွေးကောက်ပွဲကျင်းပတာမှာမဲပေးနေကြပါတယ်။ကြော်ပြန်ကျင်းပတဲ့ရွေးကောက်ပွဲရဲ့နောက်ဆုံးမဲရလတ်တွေအဖြစ်ထွက်လာဖို့ကတော့ရက်အနေငယ်ကြာဥ့မှာပါ။လိုင်ဘေးရီးယားဖွဲ့စည်းပုံဥပဒေအရသမ္မတတပ်တန်းနှစ်ကြိမ်ထမ်းဆောင်ပြီးတဲ့နောက်ယာရုကအနားယူတော့မဲ့သမ္မတအဲလန်ဂျွန်ဆင်ဆီယားလီဖြစ်နေရာကိုအစားထိုးနိုင်ရင်နမေကျော်ဘောလုံးသမားဟောင်းဂျော့ကွီးနဲ့ဒုတိယသမ္မတဂျိုးဆက်ဘူကီယာတို့ကိုမဲဆန္ဒရှင်တွေကရွေးချယ်နေကြတာဖြစ်ပါတယ်။ရုရှားနိုင်ငံဆူချီမြို့မှာလာမယ့်လာတဲ့ကျင်းပမဲ့ရုရှားတို့ဦးဆောင်တဲ့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲကိုဆီးရီးယားပြည်သူတွေရဲ့ထောက်ခံမှုကြေကြေပြန့်ပြန့်ရရှိထားပြီးဒီဆွေးနွေးပွဲဟာဆိုရင်ကုလသမဂ္ဂဂျာဝင်ဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အခြေခံနဲ့ချမှတ်ဖို့ရည်ရွယ်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးကဒီကနေ့ပြောဆိုလိုက်ပါတယ်။ Reuters သတင်းနောက်နှစ်ဦးကိုချုပ်ရက်ရမန်းအဖြစ်နောက်ထပ်သတင်းနှစ်ပတ်တရားရုံးကအတည်ပြုပေးလိုက်ပါတယ်။ဖန်စီခံရပြီးသတင်းနှစ်ပတ်အကြာဒီကနေ့ Writers သတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကို၆ရက်ရမန်ထတ်တိုးနိုင်ရေးပထမဆုံးအချိန်ရုပ်ထုတ်တာဖြစ်ပြီးတရားရုံးကလည်းအတည်ပြုပေးလိုက်တာဖြစ်ပြီးသူတို့ကတော့အင်းစင်အချစ်ထောင်မှာထိမ့်သိမ်းမှာဖြစ်ပါတယ်ဒုတိယမြောက်ရုံးချင်းကတော့ဇန်နဝါရီလ10ရက်နေ့မှာဖြစ်ပါတယ်ရှင
်သတင်းကြီးချုပ်ကိုမတ်တန်ကြီးထိုက်ကကြီးညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်မှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Alfredo ဖြစ်ပါတယ်ကျမအီတန်စမရှင်ဖီယိုအမေရိကန်တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီ10နာရီထိလိုင်းတူမီတာ24 25နဲ့50တိတူကနေတိုက်ဖမ်းယူလာစနိုင်ပါတယ်။ညနေတန်ကြားစီစဉ်တွေကိုလည်းညနေ9:00နာရီမှာ Asia Set Channel ကနေတိုက်ကြည့်ရှုနိုင်ပါတယ်။ဒါဆိုသူတော်တာရှင်အပေါင်းကိုအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington.